ဥရောပမှာစောင်းဝင်စားပြုလာပြီးတော့ဒီရာသီဥတုပို့ပြီးတော့အေးလာတာနဲ့အမျှပဲ COVID-19 ရောဂါကူးစက်မှုနောက်ထပ်လှိုင်းကြီးဝင်မဲ့အခြေအနေမြင်နေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါရယ်။ COVID ကာကွယ်ဆေးတွေခဏခဏထိုးနေရပြီးတော့ဆေးအမျိုးအစားတစ်တွေလည်းအမျိုးမျိုးဖြစ်လာတဲ့အခါမှာလူတွေကအားဖြည့်ကာကွယ်ဆေးမထိုးချင်တော့တာကနေကူးစက်မှုတွေပြန်များလာမှာကိုပညာရှင်တွေကသတိပေးနေတာပါ။ကမ္ဘာကျန်းမာရေးအဖွဲ့ WHO စီးရင်အရကမ္ဘာတဝန်း COVID ကူးစက်မှုနှုန်းဆက်ပြီးတော့ကျဆင်းနေတယ်ဆိုပေမဲ့လည်းဥရောပသမဂ္ဂနိုင်ငံတွေမှာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်မှုပေါင်းတန်တန်းခွဲရှိခဲ့ပြီးဒါဟာဒီမတိုင်ခင်တစ်ပတ်ကတည်းက800ကျိုင်းတော့ပို့ပြီးတော့များလာတာလို့ပြောပါရယ်ကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာလည်းဥရောပသမဂ္ဂ28နိုင်ငံနဲ့ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသိသိသာသာတိုးလာတယ်လို့ WHO ကပြောပါရယ်တီကြလွတ်လပ်တဲ့သိပ္ပံပညာရှင်များအဖွဲ့ဂျင်ဘေစင်ရဲ့အရအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကကိုဗစ်ရောဂါလက္ခဏာနဲ့ဆေးရုံကိုရောက်လာသူဥယီဟာအရင်တစ်ပတ်နဲ့နှိုင်းယှဉ်ရင်32ကျိုင်းတော့တိုးလာပြီးတော့အထူးချက်မှတ်ဆောင်ကိုရောက်လာသူဥယီကတော့21ကျိုင်းတော့တိုးလာတယ်လို့ပြောပါရယ်အလားတူဗြိတိန်မှာလည်းပြီးခဲ့တဲ့တစ်ပတ်ကကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာအရင်တစ်ပတ်ကထက်45ကျိုင်းတော့တိုးလာတယ်လို့ပြောပါရယ်ရှင်